SBS.
This is SBS Radio.
တကယ်လို့ပလင်းကွဲစာဖန်ကွဲစာတတ်တူအကျိုးပဲနဲ့တစ်တူတစ္ဆာတွေအစုခံပြီဆိုတဲ့အခါအဲ့ဒါတွေကိုမဖယ်ရှားဘူးဆိုရင်ဘာဖြစ်မလဲဆိုတော့မဖြစ်မနေမိကွန်းတစ်ခုမေးချင်ပါတယ်လက်အိတ်ဝတ်မထားပဲဥယျာဉ်ခြံထဲမှာတစ်ပင်မမြင်စိုက်တာမျိုးရှင်းလင်းတာမျိုးလုပ်မယ်ဆိုရင်ဒါမှမဟုတ်အိမ်နောက်ဘက်ခြံဝင်းနဲ့ခြေပလာနဲ့ဆင်းမယ်ဆိုရင်စပလင်တာစတစ်ခုခုစူးရှားခံဖို့များပါတယ်စပလင်တာဆိုတာပလင်းကွဲအစအနဒါမှမဟုတ်တတ်တူအစအနဒါမှမဟုတ်ပလတ်စတစ်အကျိုးပဲတစ်ခုခုဖြစ်နေတယ်လို့တိတူတစ္ဆာလည်းဖြစ်နေပါလေအဲ့ဒီလိုစူးရှားခံရတာဟာကြီးကျယ်တဲ့ကိစ္စတော့မဟုတ်ပါဘူးအပေါ်ရန်အရေးပြတဲ့စူးဝင်နေတဲ့စပလင်တာစကိုဇာကနာနဲ့ဖြစ်ဖြစ်ဒါမှမဟုတ်လက်သေးနဲ့ဖြစ်ဖြစ်ညှက်ပြီးဆွဲထုတ်ပစ်လိုက်ကြတာပါပဲတခါတလေမှာတော့စူးဝင်နေတဲ့စပလင်တာစကိုလွယ်လွယ်နဲ့ဆွဲထုတ်ဖေရှားလို့မရနိုင်ပါဘူးဆွဲထုတ်ဖေရှားလို့မရတဲ့အခါသူ့ဟာသူထွက်လာပါလိမ့်မယ်လို့ယူဆပါသလားဒါမှမဟုတ်ဖြစ်ချင်ရဖြစ်ဒီတိုင်းပဲထားလိုက်မယ်လို့ရောထွေးထားမိပါသလားဒါဟာအခြေအနေတွေပေါ်မှာမူတည်ပါတယ်လို့ Australian College of Dermatologists ကအရေးပြယောဂဆိုင်ရာပညာရှင်လည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဒေါက်တာရှရီဒန်ကဆိုပါတယ်။များသောအားဖြင့်ဒီလို splinter ဆက်ဆူးရှက်ခံရတဲ့ကိစ္စဟာစိုးရိမ်ပူပန်ရတဲ့အခြေအနေထိတော့ဖြစ်လို့မရှိပါဘူး။ဒါပေမဲ့ splinter ဆက်ဟာသစ်ပင်ပန်းမင်္ဂလာတဲ့သစ်တူသစ်ဆာဆိုရင်တော့ဇာလန်းကတစ်မျိုးဖြစ်လာပါလိမ့်မယ်။စပလင်တာစ10ခုမှာ9ခုကအရေးမပါတဲ့အသေးဖွဲလေးတွေလို့ပြောရပါလိမ့်မယ်။စပလင်တာစဟာသစ်ပင်ပန်းမင်္ဂလာနေဖြစ်လာတာဆိုရင်တော့စီကံပြရတဲ့အထိဖြစ်လာနိုင်ပါတယ်လို့ဒေါက်တာရှရီဒန်ကဆိုပါတယ်။ရှင်သန်ကြီးထွားခြင်းတဘာဝရှိတဲ့သစ်ပင်ပန်းမင်္ဂလာနေဖြစ်လာတဲ့သစ်တူသစ္စာစပလင်တာတစ်ခုအရေးပြတဲ့ဒါမှမဟုတ်အသားတွေရောက်လာတယ်ဆိုရင်လူခန္ဓာကိုယ်ကအဲ့ဒီအရာဝတ္ထုကိုလက်မခံနိုင်တဲ့အတွက်ခန္ဓာကိုယ်ရဲ့ခုခံအားတွေကစပလင်တာစကိုတုံ့ပြန်တိုက်ခိုက်ပါတယ်။အဲ့ဒီအခါစပလင်တာစူးဝင်ထားတဲ့နေရာတော့ရောင်ခိုင်းလာပါတော့လေအဲ့ဒီလိုမှမဟုတ်ပဲစပလင်တာစဟာသစ်ပင်တွေလိုရှင်သန်ကြီးထွားခြင်းမရှိတဲ့တတ်တုစဒါမှမဟုတ်ပလင်းကွဲစဒါမှမဟုတ်ပလတ်စတစ်အကျိုးပဲအစအနလိုအရာဝတ္ထုဖြစ်နေခဲ့ရင်ခန္ဓာကိုယ်ခုခံအားတွေကတုံ့ပြန်တိုက်ခိုက်မှုမရှိပဲအဲ့ဒီအရာဝတ္ထုကိုငြိမ်ငြိမ်သက်သက်လက်ခံထားလေးရှိပါတယ်လို့ဒေါက်တာရွှေလန်းကဆိုပါတယ်အရာဝတ္ထုတစ်ခုအရေးပြတဲ့ထိုးပေါဝင်ရောက်လာတဲ့အခါလူခန္ဓာကိုယ်ရဲ့ပြင်ပကအနုဇီဝပိုးမွားတွေဝင်ရောက်လာစေနိုင်တဲ့ဝင်ပေါက်ကလေးတစ်ခုဖန်တီးပေးလိုက်လို့ဖြစ်လာပါတယ်။သစ်ပင်ပန်းမင်္ဂလာနေဖြစ်လာတဲ့သဘာဝစပလင်တာတွေဟာအနာဖြစ်စေနိုင်တဲ့ဘက်တီးရီးယားပိုးတွေဖန်ဂတ်စ်မိုးတွေသေဆောင်လာလို့ရှိပါတယ်။အကျိုးရလဒ်ကတော့အနာရင်းလာမယ်၊မြေရဲရောင်ကိုင်းလာပြီးနာကျင်ကြိုက်ခဲမှုဝေဒနာတွေကိုလည်းခံစားရမှာဖြစ်ပါတယ်။တစ်ခါတည်းရမှာပူပြီးတော့ဆိုးရွားနိုင်ပါတယ်။ဥပမာနှင်းစီဆူးတွေဆိုတာSporothrix လို့ခေါ်တဲ့ fungus မျိုးတစ်မျိုးနဲ့ဖုံးအုပ်ခံထားရတာပါဒီလိုပုံကွယ်နေတဲ့အန္တရာယ်ကိုနှင်းစီပန်းမြင်တွေနှစ်စဉ်ဖြန့်ညှပ်ပြုပြင်ပေးကြတယ်ဥယျာဉ်မှုတွေရှာဖွေတွေ့ရှိထားပြီးသားပါဥယျာဉ်ခြံနဲ့အလုပ်လုပ်ကြရင်နှင်းစီစုအစုခံရတာကနေလက်ချောင်းလေးမှာအဖူးချိတ်လို့ဖောင်းပေါင်းလေးဖြစ်လာပြီးအနာလည်းမကျက်နိုင်တော့ဘဲနာကျင်ကြိုက်ခဲတဲ့ဝေဒနာခံစားနေကြရတဲ့လူတွေကျွန်တော်တို့စီလာပြကြတာတွေ့ရပါလိမ့်မယ်လို့ဒေါက်တာရှရီဒန်ကပြောပြပါတယ်ဒီနောက်ရက်20ကနေ30လောက်ကြာမှာနီနီရဲရဲအဖူးအချိတ်တွေလက်မောင်းမှာအတန်းလိုက်ပေါ်လာတာတွေ့ရမှာပါသွေးစုံနဲ့ပုံသဏ္ဍာန်ချင်းဆင်တူတဲ့ဒီလိုအနာအချိတ်ခုတွေပြန့်နှံ့မှုကို Spiratory Coil Spread လို့ခေါ်ပါတယ်ဗမာလိုတော့ပိုးဆွဲနာဒါမှမဟုတ်မှုဆွဲနာလို့သိထားကြပါတယ်အဲ့ဒီလိုမျိုးအချိတ်ခုတွေပြန့်နှံ့ပြီးမရှိမနှောင်းမှာပဲခန္ဓာကိုယ်ထဲရောက်လာတဲ့မလိုလားအပ်တဲ့အရာတွေအစိတ်အောက်တွေကိုဖယ်ရှင်းပေးတဲ့ Lymphatic System လို့ခေါ်တဲ့သွေးပြည်စုစနစ်ကရောင်ကိုင်းနေတဲ့အနာတွေကိုတိုက်ခိုက်လို့ရှိပါတယ်ဒီလိုအနာရောဂါဝေဒနာကို fungus မျိုးတွေပပျောက်အောင်တိုက်ခိုက်တဲ့ဇီဝတွေနဲ့မကူတာဘူးဆိုရင်အနာချက်ပြောက်ဖို့အတော့ကိုခက်ခဲပါတယ်နှင်းနဲ့ချီချမြင့်တက်ပြီးအနာကနေပြည်နဲ့တန်ခံရည်လည်းထွက်တတ်ပါတယ်သစ်ပင်ပန်းမင်္ဂလာနေဖြစ်လာတဲ့သစ်တူသစ္စာအကျိုးပဲ splinter တွေဟာ golden staff လို့လူသိများတယ် staphylococcus aureus လို့ခေါ်တဲ့ bacteria တစ်မျိုးကိုသေဆောင်လာတတ်ပါတယ်လို့ဒေါက်တာရွှေရင်ကရှင်းပြပါတယ်အဲ့ဒီလိုမျိုးတစ်တူတစ္ဆာခြေထောက်မှာအဆုခံရပြီး24နာရီကျော်လာပြီဆိုရင်ထင်ရှားမြင်သာတဲ့အနေအထားအစင်းကြောင့်တခုခြေထောက်အပေါ်ဘက်မှာတွေ့ရမှာဖြစ်တယ်လို့သံဃာကြီးတွေနဲ့ဖောင်းပြီးညရဲရောင်ခိုင်းနေတတ်ပါတယ်။စူးတစ်ချောင်းဒါမှမဟုတ်တစ်တူတစ္ဆာအဆုခံရပြီးတဲ့နောက်အဲ့ဒီစပလင်တာကိုမဖယ်ရှားပဲလာအနှဲငယ်ထားကြည့်လိုက်မယ်ဆိုရင်အဲ့ဒီစပလင်တာဟာအသားထဲဒါမှမဟုတ်ရေပြားထဲမှာအပိုင်းအစတွေအများကြီးပြည့်ထွက်ပြီး ခန္ဓာကိုယ်ရဲ့ခုခံနိုင်စွမ်းနဲ့တုံ့ပြန်မှုကိုလည်းနှိုးစွာဆန်းသတ်တတ်ပါတယ်။ရောင်ခိုင်းနေတဲ့အနာကိုမကုသဘဲဒီတိုင်းထားလိုက်မယ်ဆိုရင်အနာပိုမှုပြန့်နှံ့လာမှာဖြစ်ပြီးစပက်တီဆီမီယာလို့ခေါ်တဲ့သွေးအဆိပ်လည်းဖြစ်လာနိုင်ပါတယ်။ဒီလိုစူးခံပြီးဆိုရင်တိတိကျကျပြောပြဖို့ခက်ခဲပါတယ်။ဒေါက်တာရွှေရန်ရဲ့မူကတော့ရှင်းပါတယ်။ဘယ်လိုစပလင်တာမျိုးပဲဖြစ်ဖြစ်အစူးခံပြီးဆိုရင်အဲ့ဒီစပလင်တာစားကိုလွယ်လွယ်ကူကူဆွဲထုတ်ပြလို့ရမယ်ဆိုရင်ပါကူမစင်းစားမနေပဲဆွဲထုတ်ပြလိုက်တာအကောင်းဆုံးပါပဲတဲ့တယောက်ယောက်ကပေါ့လေပလာယာတွေညက်တွေခံပြီးခမားသားတဲ့ဟိုနေရာဒီနေရာထိုးစွာမှာကိုခမားချိုက်မှာမဟုတ်ပါဘူးဒါပေမဲ့စပလင်တာစားကအပေါ်ရမှာပဲဆိုရင်တော့အဲ့ဒီစပလင်တာကိုမချိုးမပဲ့စီပဲကိုဟာကိုဆွဲထုတ်ဖယ်ရှားနိုင်မယ်ဆိုရင်လုတ်တာလုတ်ပါလို့ဒေါက်တာရှရီဒန်ကတိုက်တွန်းပါတယ်တကယ်လို့စပလင်တာစားဟာအသားထဲတော်တော်လေးနစ်နေမယ်ဆိုရင်ဒါမှမဟုတ်အဲ့ဒီစပလင်တာစားဟာသစ်ပင်ပန်းမင်္ဂလာတဲ့အချိုးပဲအစားအနာဆိုရင်ဘယ်လိုဘက်တီးရီးယားပိုးမှမဝင်ခင်48နာရီကနေ82နာရီအတွင်းဆရာဝန်နဲ့ပြဖို့ဒေါက်တာရွှေရင်ကအကြံပြုပါတယ်။တကယ်လို့စပလင်နာစားဟာသတ္တုအကျိုးပဲဒါမှမဟုတ်ပလတ်စတစ်အကျိုးပဲဒါမှမဟုတ်ပလင်းကွဲစားဖန်ကွဲစားလို့ထင်ရင်သိပ်ဆိုးရင်းစရာမလိုပဲတက်တက်တော်တော်နဲ့နေနေမှာလေ။ဒါပေမဲ့ဆူးရှက်ခံရတဲ့ဒဏ်ရာပေါ်မျက်ခြေတော့မပြတ်ပါစေနဲ့လို့ဒေါက်တာရွှေရင်ကဆိုပါတယ်။တကယ်လို့စီးကျိုရောဂါရှိမယ်ဆိုရင်ဒါမှမဟုတ်ခန္ဓာကိုယ်ခုခံရနေရင်ဒါမှမဟုတ်သွေးကြောတွေနဲ့ဆိုင်တဲ့ယောဂါရှိမယ်ဆိုရင်ဘယ်လိုစပလင်နာစားပဲဖြစ်ဖြစ်အနေနဲ့ရှိပါလေဘယ်လိုအချောင်းချောင်းပဲဖြစ်စီဒဏ်ရာဖူးရောင်နေအောင်စိုးနေဝင်နေတဲ့စပလင်နာစားကိုထုံစေးပေးပြီးထုတ်ပြဖို့လိုအပ်တယ်လို့အနာဝန်းကျင်ကိုလည်းတန်ရှင်းအောင်စီကြောထားဖို့လိုပါလေစပလင်တာစားထွက်သွားပြီဆိုရင်တော့မှအနာဒဏ်ရာပြန်ကားမသွားအောင်တင့်တော်တဲ့ဆေးဝါးမှီဝဲဖို့လိုပါလေစူးဝင်နေတဲ့စပလင်တာအစအနာတွေသူ့ဟာသူပြန်ထွက်လာနိုင်မှာလားလို့မေးရင်ခန္ဓာကိုယ်ရဲ့လှုပ်ရှားမှုကြောင့်ခုခံအားဆဲလ်တွေဟာဒဏ်ရာတဝိုက်စီလှုပ်ရှားရွှေ့ပြောင်းကြလို့ဖြစ်နိုင်တယ်လို့ဆိုရပါလိမ့်မယ်။ဒါကိုအခြေပြုပြီးနာကျင်မှုကိုလည်းဖြစ်ပေါ်စေပါတယ်။ဒဏ်ရာပေါ်ကျဲ့ဥအခွန်အုပ်ကပ်ပြီးထားတာမျိုး၊ရှာလကာရေတုံးလင်းပေးတာမျိုး၊ငပြောကုံအုပ်ပေးတာမျိုး၊မုန်းဖုတ်ဆိုတာကိုရေနဲ့ဖြစ်ဖြစ်ဖြော်ပြီးအုပ်ကပ်ပေးတာမျိုး၊ဒါမှမဟုတ်အာလူးကုံနဲ့အုပ်ကပ်ပေးတာမျိုးစသဖြင့်ပေါ့လေ။စူးဝင်နေတဲ့ဆပ်လင်နာစားတွေကိုဖယ်ရှားဖြစ်ဖို့ဆေးမီးတို့ကုထုံးတွေနဲ့အိမ်မှာပဲအဆင်ပြေလို့လုပ်လို့ရပါမယ်။အနေကတော့ရှိနေသေးပါပဲ။စီမီတို့နဲ့ကုကျင်နေဆိုရင်တော့စပလင်တာစားသူ့ဟာသူပြန်ထွက်လာနိုင်အောင်လို့အစုခံထားရတဲ့နေရာကိုပက်ထရိုလီယမ်ဂျယ်လီနဲ့သုံးလင်းပေးထားပြီးအဆိုးရပေးထားဖို့လိုအပ်ပါလိမ့်မယ်။လိုအပ်မယ်ဆိုရင်ဒဏ်ရာကိုဆေးအိုးစာလီနဲ့အုတ်ကပ်ဖုံးကပ်ပေးထားဖို့တော့ဒေါက်တာရှရီဒန်ကတိုက်တွန်းပါတယ်။ခန္ဓာကိုယ်ကဆဲလ်တွေဟာအပေါ်ရန်အရေးပြအလွယ်ကိုတွန်းထုတ်ပြီးဆဲလ်အသစ်တွေအစားထိုးပေးတဲ့သဘာဝလုပ်ငန်းစဉ်ကလည်းစပလင်တာကိုပြန်လည်ထွက်လာစေနိုင်ပါလေ။မကြာခဏဆိုလိုစပလင်တာရဲ့အောက်ပိုင်းမှာရှိတဲ့tissue အထက်တွေတလွာပြီးတလွာပြန်လဲအစားထိုးကြတဲ့အခါစပလင်တာကိုတွန်းထုတ်ပေးသလိုဖြစ်နေပြီးအဲ့ဒီစပလင်နာစားလှုပ်ခတ်ရွှေ့လျားပြီးသူ့ဟာသူပြန်ထွက်လာတော့မယ်လို့ထင်မှတ်မှားကြတာမျိုးလဲကျုံရတတ်ပါတယ်လို့ဒေါက်တာရှရီဒန်ကပြောပြပါတယ်တကယ်လို့စပလင်နာစားတစ်ခုကိုကျွန်တော်တို့ရဲ့ခန္ဓာကိုယ်ကသဘာဝအတိုင်းမပယ်ထုတ်နိုင်မှုဆိုရင်ခန္ဓာကိုယ်ထဲမှာလှုပ်ရှားမှုနဲ့ကျွင်းကြံနေတတ်ပါတယ်သတ္တုအကျိုးပဲစပလင်နာစားတစ်ခုအစုခံပြီးထုတ်မဖြစ်ပဲနှစ်ပေါင်းများစွာကြာတဲ့အခါအဲ့ဒီကျွင်းကြံနေတဲ့စပလင်နာစားနဲ့ပယ်လို့မှပတ်သက်ဆက်ဆံခြင်းမရှိတဲ့အရေပြားကင်ဆာဝေဒနာရှင်တယောက်ကိုခွဲစိတ်ကုသပေးရမှာမစီမဆိုင်တဲ့အဲ့ဒီသတ္တုစပလင်နာစားကိုတွေ့မြင်ထုတ်ပေးခဲ့ရဘူးပါတယ်လို့ဒေါက်တာရှရီဒင်ကပြောပြပါတယ်ခင်ဗျာ ABC ကျမ်းမာရေးနဲ့လူမှုဘူလုံရေးဌာနကကဲသီဂျွန်ဆန်ရဲ့ What happens if you don't remove a splinter ဆိုတဲ့ဆောင်းပါးကိုစီလီကွန်တင်ပြထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တီဟရာဇာပါ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါ့အရသို့မဟုတ်အချိန်မီးနားဆင်နိုင်ပါပြီ။စက်တက်မှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ။